အခုတော့ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရိုဟင်ဂျာတွေအတွက်ကုလသမဂ္ဂနဲ့အင်ရှင်နိုင်ငံတို့ပေါင်းပြီးဇီဝအမှတ်အသားနဲ့တပ်တွေအထောက်အထားတွေထုတ်ပေးနေတာလူဦးရေတဝက်ကျော်သွားပြီဆိုတဲ့အကြောင်းပြောပြချင်ပါတယ်ဘင်္ဂလားဒေ့ရှ်မှာနေကြတဲ့ရိုဟင်ဂျာဒုက္ခသည်၅သိန်းကျော်ဟာသူတို့အတွက်ပေးတဲ့အကူအညီတွေအခက်အခဲမရှိဘဲရနိုင်တဲ့တပ်သေးခံအထောက်အထားတွေကိုလှုပ်ထားပေးပြီးဖြစ်ကြောင်းကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီကပြောပါတယ်ဒီအကြောင်း UNHCR ဌာနချုပ်ရှီယာဂျနီဗာကနေလီဆာရှ်လိုင်းပေးပို့ထားတဲ့သတင်းကိုဆက်ပြီးပြောပြပါမယ်ရှင်ခမန်းကျေရိုဟင်ဂျာ၉သိန်းလောက်ဟာဘင်္ဂလားဒေ့ရှ်ကကောက်ဆက်ဘဇာဒုက္ခသည်စခန်းတွေမှာညံ့ညက်ပတ်ပတ်နဲ့ပြုတ်သိပ်ကျဉ်က်ပြီးတော့နေနေကြရပါတယ်အများစုကလွန်ခဲ့တဲ့နှစ်နှစ်ကမြမပြည်တွင်းကအကြမ်းဖက်မှုနဲ့ဖိစီးနှိပ်စက်မှုတွေကြောင့်ထွက်ပြေးလာကြသူတွေဖြစ်ပါတယ်။ကုလသမဂ္ဂနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ရဲ့ပူးတွဲအစီအစဉ်တရက်အဖြစ်ပထမဆုံးအကြိမ်ဒုက္ခသည်၅သိန်းကျော်ကိုဘယ်သူဘယ်ဝါဖြစ်ကြောင်းသတိခံတွေလုပ်ပေးတာဖြစ်ပါတယ်။အချက်လက်တွေကိုအတုလုံမရတဲ့ biometric လို့ခေါ်တဲ့ဇီဝသက်သေခံအထောက်အထားတွေကိုလူဦးရေစစ်တာနဲ့သူတို့ရဲ့လိုအပ်ချက်တွေကိုပေးရမှာပိုးပြီးထိရောက်အောင်ဆောင်ရွက်ပေးနိုင်ဖို့နိုင်ငံအာဏာပိုင်အဖွဲ့နဲ့လူသားချင်းစာနာမှုဆိုင်ရာမိတ်ဆွေတွေကပူးပေါင်းပြီးတော့ထုတ်ပြန်มาဖြစ်ပါတယ်။ UNHCR ပြောခွင့်ရအင်ဒရီမဟာဂျိတ်ကဒီသက်သေခံအထောက်အထားတွေဟာသူတို့ရဲ့အသေးစိတ်လိုအပ်ချက်တွေကိုသိရှိနိုင်ဖို့အကူအညီပေးနေတဲ့အဖွဲ့တွေအတွက်ပိုးပြီးထိရောက်အောင်ပံ့ပိုးပေးနိုင်မှာဖြစ်တဲ့အကြောင်းသူကအခုလိုပြောပါတယ်။
The point of the verification exercise of conducting a biometrics data registration is first and foremost to protect
အခုလို biometrics နည်းနဲ့မှတ်ပုံတင်ပေးတဲ့အဓိကရည်ရွယ်ချက်ကရိုဟင်ဂျာတွေနေရပ်ပြန်ခွင့်ကိုအကာအကွယ်ပေးဖို့ကအဓိကအကြဆုံးဖြစ်ပါတယ်။ဒါဟာပိုပြီးကောင်းတဲ့အစီအစဉ်တွေအတွက်နောက်ပြီးအကူအညီပေးရေးမှာဥပမာပြောရရင်အမျိုးသမီးတွေကလေးသင်ငယ်တွေဘာလိုအပ်မလဲဆိုတဲ့အသေးစိတ်ကြတဲ့ထောက်ပံ့ကူညီမှုတွေအတွက်ပိုပြီးကောင်းမွန်အောင်ဆောင်ရွက်ပေးနိုင်ဖို့ကိုရည်ရွယ်ပါတယ်
။ဒီသက်သေခံအထောက်အထားအသစ်တွေမှာသူတို့ရဲ့မူရင်းနိုင်ငံကိုမြန်မာလို့ဖော်ပြထားကြောင်းလည်းမဟာဂျစ်ကပြောပါတယ်။တကယ်လို့သူတို့ရဲ့နေရာရင်းမြန်မာနိုင်ငံကိုပြန်မဲလို့ဆုံးဖြတ်ကြရင်သူတို့ကိုနေရာချထားပေးဖို့နဲ့သူတို့ရဲ့အသက်အန္တရာယ်ဘေးကင်းလုံခြုံရေးအတွက်ဒီသက်သေခံအထောက်အထားဟာအရေးကြီးတဲ့အကြောင်းမဟာဂျစ်ကပြောပါတယ်။လက်ရှိအချိန်မှာတော့မြန်မာနိုင်ငံထဲကအခြေအနေဟာဒုက္ခသည်တွေနေရပြန်ဖို့ဘေးကင်းလုံခြုံတဲ့အနေအထားမျိုးရှိတယ်လို့သူတို့မယုံကြည်တဲ့အကြောင်း UNHCR နဲ့တခြားလူသားချင်းစာနာမှုဆိုင်ရာအဖွဲ့တွေကပြောကြပါဗျ။ဒီမှတ်ပုံတင်လုပ်ငန်းကို2018ခုနှစ်ဇွန်လကတည်းကစတင်လာခဲ့တာပါ။အခုဆိုရင်ပြည်မြအားဖြင့်တနေ့ကိုဒုက္ခသည်9,000ကိုမှတ်ပုံတင်အထောက်အထားတွေထုတ်ပေးနေတာဖြစ်ပါတယ်။ Causes ဘဇာမှာတပ်သေးခံအထောက်အထားမရသေးတဲ့လူ4သိန်းဝန်းကျင်လောက်ကိုတော့ဒီနှစ်ကုန်ပိုင်းမှာအပီးလုပ်ပေးဖို့ရည်ရွယ်ထားကြောင်း UNHCR ကပြောပါတယ်ရှင်။